တရုတ်နိုင်ငံ3ရန်ငွေကိုအောက်တိုဘာလ1ရက်စနေနေ့ကစပြီးကမ္ဘာသုံးအရန်ငွေကြေးဖြစ်နေစတင်သတ်မှတ်လိုက်ပြီဖြစ်ပါတယ်။ American Dollar, Euro ငွေ, Japan ရန်ငွေနဲ့ Britain က Pound Sterling တို့နဲ့အတူနိုင်ငံတကာအရန်ငွေကြေးစနစ်ထဲမှာတည်ဝင်ထည့်သွင်းသတ်မှတ်လိုက်တာပါ။ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကတုံးနေတဲ့ငွေကြေးဈေးကွက်ထဲမှာ Renminbi လို့ခေါ်တဲ့ယွမ်ငွေကိုပါစီးပွားရေးပြဿနာတွေကိုကူညီကင်တွယ်ဖြည့်ရှင်းရမှာအရန်ငွေဖြစ် IMF ကသတ်မှတ်တဲ့ငွေကြေးတွေထဲထည့်သွင်းမှာဖြစ်ပါတယ်။ကမ္ဘာစီးပွားရေးနယ်ပယ်မှာကြီးထွားတိုးတက်မှုရှိလာနေတဲ့တရုတ်နိုင်ငံက SDR ကို IMF ကဖန်တီးထားတဲ့နိုင်ငံတကာအရန်ငွေကြေးသုံးစွဲမှုမှာသူ့နိုင်ငံသုံးငွေကိုထည့်သွင်းနိုင်ဖို့အတွက်ကြိုးစားနေတာဖြစ်ပြီးဒီလိုထည့်သွင်းဖို့ဆုံးဖြတ်ကြောင်းကြေညာခဲ့တာကလည်းတစ်နှစ်လောက်ရှိနေပြီဖြစ်ပါတယ်။အရန်ငွေကြေးဖြစ်သုံးစွဲတဲ့ငွေတွေဟာလွှဲပြောင်းရမှာလွတ်လွတ်လပ်လပ်လုပ်နိုင်ရမှာဖြစ်ပါတယ်။တရုတ်စုကသူ့ငွေကြေးလဲလှယ်မှုတန်ဖိုးကိုကင်တွယ်နိုင်ဖို့အတွက်ငွေကြေးဈေးကွက်မှာဝင်ရဆွတ်ဖက်တာမျိုးတွေလုပ်တယ်ဆိုရဲတန်တဲ့အရှိခံရတယ်လို့ကျွမ်းကျင်သူတွေရဲ့ပြောကြားချက်ကိုငွေကြေးစာဆောင်တွေကကိုးကားဖော်ပြချပါတယ်။ American ဘဏ္ဍာရေးဝန်ကြီး Jack Lew ကတော့မကြခင်နှစ်တွေအတွင်းတရုတ်နိုင်ငံကသူ့ရဲ့ငွေကြေးရောင်းဝယ်မှုပုံစံကိုအကြီးအကျယ်ပြောင်းလဲဖြစ်ခဲ့တယ်လို့ပြောကြားခဲ့ပေမဲ့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲရေးတွေကတော့အခုထိခီးမရောက်သေးဘူးလို့ပြောပါတယ်။ကမ္ဘာအရန်ငွေကြေးဈေးကွက်မှာတရုတ်ယွမ်ငွေကို17ရာခိုင်နှုန်းလောက်သုံးလာကြမှာဖြစ်ပြီး American Dollar ကတော့42ရာခိုင်နှုန်းလောက်ရှိနေတာပါ။